ဤဥရောပသမဂ္ဂနိုင်ငံတွေအတွက်နိုင်ငံတကာနေဆက်ခိတ်တွေပြန်ဖွင့်ပြီးခီးသွားလုပ်ငန်းမြင့်တင်လုပ်နိုင်မယ်နည်းလမ်းတွေကိုရှာဖွေနေကြချိန်မှာပဲခီးသွားဖို့လိုအပ်ချက်တစ်ခုအနေနဲ့ကာဝဆေးထုတ်မှုဆိုင်ရာထားတဲ့မတဲ့ EU အစိုးရတွေကြားသဘောထားကွဲလွဲနေကြပါတယ်။ဥရောပတောင်ပိုင်းဒေသမှာရှိတဲ့ EU ဖွဲ့ဝင်နိုင်ငံတွေဟာခီးသွားလုပ်ငန်းပေါ်မှာမှီခိုနေကြရတာပါ။ကာဝဆေးထိုးပြီးကြောင်းလက်မှတ်တွေဘယ်လိုမူချဆောင်ရွက်မယ်ဆိုတာကိုဥရောပကော်မရှင်ကစတင်ပြင်ဆင်ဖို့အတွက် EU နိုင်ငံတွေကခေါင်းဆောင်တွေကို Greek ဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့ကတိုက်တွန်းနေတာပါ။အဖွဲ့ဝင်အားလုံးလက်ခံမဲ့ပုံစံရအောင်ဘယ်လိုလုပ်ရမလဲဆိုတာကိုပုံဖော်ဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဥရောပလေကြောင်းလိုင်းတွေဟိုတယ်တွေနဲ့ခီးသွားအေဂျင်စီတွေကလည်းကာဝဆေးထိုးပြီးကြောင်းလက်မှတ်ရှိတာဟာခီးသွားလုပ်ငန်းအမြန်ပြန်ပြီးလုပ်ဖို့အတွက်အထောက်အကူရစေမယ်လို့တိုက်တွန်းပြောကြားနေကြပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာခီးသွားလုပ်ငန်းဖွဲ့ကလည်း Digital ကာဝဆေး Passport တွေလောက်ကြဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ EU ရဲ့ပုဂ္ဂလိကလက်လက်ခွင့်အတွက်လှုပ်ရှားသူတွေကအန္တရာယ်ရှိကြောင်းသတိပေးနေတယ်လို့ကူးစက်ရောဂါပညာရှင်တွေကလည်းခီးသွားတာသူတွေအနေနဲ့ယောဂပိုးခင်းကြောင်းလက်မှတ်ရှိတဲ့အတိုင်းအကုဆက်ခံနိုင်တယ်လို့သူများကိုလည်းကုဆက်စင်နိုင်တယ်လို့ထောက်ပြနေကြပါတယ်။